မြန်မာနိုင်ငံမှာရောင်းနေတဲ့တရုတ်အစိုးရပိုင်ကုမ္ပဏီတွေရဲ့ဝန်ထမ်းတွေတဲကမရှိမဖြစ်လိုအပ်တာမဟုတ်တဲ့ဝန်ထမ်းတွေပြန်ထွက်ခွာကြဖို့တရုတ်အစိုးရကပြောထားတယ်လို့အဲ့ဒီကုမ္ပဏီတွေအတွင်းကသတင်းရှင်းမြစ်တွေကိုကိုးကားပြီး South China Morning Post သတင်းစာမှာရေးထားတဲ့အကြောင်း Reuters သတင်းတပုတ်မှာဖော်ပြထားပါတယ်။ရန်ကုန်လှိုင်သာယာမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းကတရုတ်ပိုင်စစ်ရုံတွေမြေရှုခံရပြီးတရုတ်ဝန်ထမ်းတို့ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်အခုသတင်းထွက်လာတာပါ။ဂျပန်ခြေဆိုင် First Retailing Company ကလည်းသူတို့ပစ္စည်းတွေထုတ်ပေးနေတဲ့မြန်မာနိုင်ငံကစက်ရုံနှစ်ခုမီးလောင်ခဲ့တယ်လို့ဒီကနေ့ပြောပါရယ်။ Uniqlo အမှတ်တံဆိပ်အဝတ်အထည်တွေရောင်းချတဲ့ First Retailing Company ရဲ့ကိုယ်စားလှယ်တူကသူတို့အဝတ်အထည်တွေထုတ်ပေးနေတဲ့စက်ရုံနှစ်ခုတနင်္လာနေ့ကမီးလောင်ခဲ့တယ်ဆိုတာအတည်ပြုပါရယ်။မီးလောင်တဲ့အချိန်ကစက်ရုံတွေလက်ပတ်နေခြင်းမဟုတ်တဲ့အတွက်ဖြစ်ခဲ့တဲ့အရာသူတို့မရှိခဲ့ပါဘူး။မြန်မာနိုင်ငံအခြေအနေပေါ်မမျှတို့အထူးပဲဆိုရင်ပါတယ်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂအေဂျင်စီတွေပရိုက်တာအဖွဲ့တွေတခြားနိုင်ငံတကာကုမ္ပဏီတွေအပါအဝင်နိုင်ငံတကာကသက်ဆိုင်သူအားလုံးနဲ့စပြီးပြောဆိုဆွေးနွေးနေပါတယ်လို့ First Retailing Company ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းနေတဲ့အပေါ်ပြားပေးဖို့အတွက်မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံတကာကုမ္ပဏီတွေလုပ်ငန်းဆက်မလုပ်ဖို့တိုက်တွန်းနေကြပါတယ်